ရာသီဥတုပြောင်းလဲလာမှုအရေးတက်ကြွလှုပ်ရှားသူ6ဦးဟာစနေနေ့ကဂျာမနီနိုင်ငံမြူနစ်လေစိတ်လုံခြုံရေးအကာရန် CEO ကိုဖောက်ထွင်းဝင်ရောက်ခဲ့ပြီးပြည်လန့်တွေကိုသွားတဲ့လမ်းတွေပေါ်မှာထိုင်ပြီးပိတ်ဆို့ခဲ့လို့လေရင်ခီးစင်တွေယာယီပိတ်ခဲ့ရပါတယ်။နောက်ဆုံးမျိုးဆက် Last Generation လို့အမည်ပေးထားတဲ့အဖွဲ့ကတက်ကြွလှုပ်ရှားသူတွေဟာလေမြန်တွေဟာသဘောပတ်ဝန်းကျင်ကိုအညစ်ညမ်းဆုံးဖြစ်စေတဲ့တည်ယူပို့ဆောင်ရေးစနစ်ဆိုပြီးကန့်ကွက်ဆန္ဒပြခဲ့ကြတာလို့ဂျာမန်သတင်းဌာန DPA ကပြောပါတယ်။သူတို့6ဦးလုံးကိုရဲကဖမ်းထားပါတယ်။နိုင်ရင်အနေငယ်ကြာပိတ်ဆို့ဆန္ဒပြမှုကြောင့်လေရင်ခီးစင်60လောက်ကိုဖျက်သိမ်းခဲ့ရပါတယ်။နောက်ဆုံးမျိုးဆက်အဖွဲ့ရဲ့ Ace လူမှု Social Media ကထုတ်ပြန်ချက်မှာတော့အစိုးရဟာရိုးရိုးသားသားနဲ့အေးအေးယူဆောင်ရမယ့်အစားလေရင်ပြတ်တမ်းမှုတွေရဲ့သဘောပတ်ဝန်းကျင်ပေါ်တိကျတဲ့ဆိုးကျိုးတွေကိုရှော့ပေါ်ပြီးပြောဆိုနေတယ်လို့ဆွဆွဲထားပါတယ်။ဂျာမန်ပြည်ထောင်စုဝန်ကြီးနန်စီဖေဆာကတော့ဒီလိုဆန္ဒပြမှုတွေကိုအဆုံးသတ်ဖို့တောင်းဆိုပါတယ်။ဒါမျိုးရာဇဝတ်မှုလုပ်ရက်တွေကလေကြောင်းသွားလာမှုကိုချိမ့်ချောက်တယ်လို့လူတွေကြားနားလည်မှုကင်းမဲ့စေပြီးဒေါသဖြစ်စေလို့ရာသီဥတုဆိုင်ရာအကောက်အဝဲပေးနေမှုတွေကိုတိကျကြောင်းသူ့ရဲ့ X လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။